မေရီယံပြည်တော်စုမှာရရှိဖို့ခက်ခဲတဲ့ပညာသင်စုကိုရလိုက်တဲ့အတွက်ပညာရှင်တယောက်ဖြစ်ခြင်းနဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်တော့မှာဖြစ်တယ်လို့ဒီနှစ် Paul and DC Soros Fellowship ပညာသင်စုကိုရရှိခဲ့သူကိုကျော်စန်းလိုင်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ရောက်ရှိလာခဲ့ပြီးနှစ်ပိုင်းအတွင်းမှာပဲ BA ဘွဲ့ရရှိခဲ့သလိုမကြာခင်ထိပ်တန်းတက္ကသိုလ်ကြီးတစ်ခုမှာ PhD ပါဒဂူဘွဲ့ရဖို့ကြိုးပမ်းနေတဲ့ကိုကျော်စန်းလိုင်ကိုမေးမြန်းပြီးမက်ခင်ဖြူတွေကတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကမှဒုက္ခသည်အဖြစ်နဲ့ရောက်လာခဲ့တဲ့ရခိုင်တိုင်းသားလူငယ်ကိုကျော်စန်းလိုင်ဟာတိမကြခင်လပိုင်းအတွင်းမှာတော့အမေရိကန်ထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ခေါနေတက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ PhD ပညာကိုသင်ယူတော့မှာပါ။အခုလိုအခြေအနေမျိုးကိုသူ့လွယ်လွယ်ကူကူရခဲ့တာတော့မဟုတ်ပါဘူး။အမေရိကန်ကိုစားရောက်တဲ့2022ခုနှစ်မှာပဲပထမအဆင့် BA ဘွဲ့ရအောင်အပူပြင်းကြိုးပမ်းခဲ့ရပါတယ်။အခက်အခဲတွေများလို့ကျောင်းထက်မဲ့အိမ်မက်မဖြစ်နိုင်တော့ဘူးလို့တောင်တွေးမိတဲ့အခြေအနေတွေရှိတယ်လို့ကိုကျော်ဆန်းလိုင်ကပြောပြပါဗျာ
။ကျွန်တော်ကျောင်းတက်ဖို့အတွက်တောက်လျှောက်လို့တော့ဘုံတော့ကျွန်တော်ကတော့ကျောင်းတက်မယ်ဆိုတဲ့ဟာကိုအဲ့တော့အဲ့အကြောင်းဒီအမေရိကန်မှာရှိတဲ့တက္ကသိုလ်အခုချင်းစီပေါ်တော့ဆေးရတက္ကသိုလ်ကနေပြီးတော့ faculty member ပေါ်ဒီ professor အနည်းဆုံး30ကနေ50လောက်တော့ကြားမှာတော့ ठी မဲ့ချက်တယ်အကုန် email ပို့တာပေါ်တော့ဒါပေမဲ့သူတို့ကလည်းဘာဖြစ်လဲဆိုတော့အရန် location တယ်ပေါ်တော့သူတို့တက္ကသိုလ်ကို location တယ်ဝန်ရောက် location တယ်ဘာဖြစ်တယ်ပြီးမဲ့ပတနာကသူတို့ရဲ့ဒီ bureaucrat ပေါ်တော့ဒီမှာ education ရဲ့ဒီ official transcript လိုတယ်ဆိုတဲ့ဟာကကြတော့ပြီးတော့ကိုတက်ထားတဲ့ဟာကို official လို့ရပေါ့နော်ဒီစာရွက်စာတမ်းတွေကတဲ့ဟာတွေမစပါတော့သူတို့ကမလုပ်ပေးနိုင်ဘူးပေါ့အဲ့တော့မလုပ်ပေးနိုင်ဘူးဆိုတဲ့ဟာကကျွန်တော်က February လရောက်ပြီးကြဆိုရင်ကျွန်တော်ကဒီ visa ပါထိအောင်ပေါ့ထိလလောက်ထိအောင်အာလုံးဝပါလေငါကြောင်းတက်လို့ရတော့မှမဟုတ်တော့ဘူးဆိုတဲ့အခြေအနေတော့ရောက်သွားဆုံးပေါ့ issue ပါဘာကြောင့်လဲဆိုတော့ဘလို့မလုံးလုံးမရဘူးပေါ့နော်ဒါဆိုရင်ကျွန်တော်ကဆိုတော့ဒီ Hawaii တက်တော့ကိုကျွန်တော် email ပို့တာပေါ့နော် email ပို့ပြီးတော့ကျွန်တော်အရှင်နေပြောပြတာပေါ့ပြီးတော့ဒီ ISO Center ကိုလည်း email ပို့တယ်ကျွန်တော်အရှင်နေပြောပြတယ်ပြောပြတဲ့အချိန်မှာသူတို့ကတော့ okay ပါတော့စူးစမ်းပေးမယ်ပေါ့အဲဒီမှာ officially ဒါကိုမင်းပြန်လျှောက်ဆိုပြီးတော့သူကပြန်လျှောက်ခိုင်းတာပေါ့ဒီမှာပြန်ပြီးတော့ November 5ရက်နေ့မှာပြန်လျှောက်တာပြန်လျှောက်တော့ December 5ရက်လောက်ထိအောင်ကျွန်တော်မသိရနိုင်သေးဘူး December 20လောက်မှာကျွန်တော် officially သိရတယ်ကျွန်တော် Hawaii ကိုဒီ December 31ရက်နေ့မှာ DC ကထွက်လာပြီးတော့ဒီ Hawaii ကိုတရက်နေ့ရောက်တယ်ပေါ့
ပုံမှန်အဖြစ်၄နှစ်လောက်ချိန်ယူလေ့လာရတဲ့ BA ဘွဲ့ကိုသူကတော့တစ်နှစ်ခွဲအတွင်းမှာရအောင်ယူခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာဝိုင်တက္ကသိုလ်မှာ BA ပညာသင်ကြားနေတဲ့အချိန်မှာလေ PhD ဘွဲ့ဆက်ယူနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုမနာတမ်းလုပ်ခဲ့ပါတယ်။သူ့ရဲ့မပြတ်အားထုတ်မှုအကျိုးရလဒ်ကတော့အမေရိကန်ပြည်ထောင်စုမှာဒုက္ခတွေဒါမှမဟုတ်အကြောင်းမျိုးမျိုးနဲ့ခိုလုံခွင့်ယူထားကြတဲ့လူငယ်တွေထောင်ထဲကြီးရှောက်ကြတဲ့အထက်ကလူကြီးဆယ်ကနန်းလောက်ကသာရွေးချယ်ပေးရတဲ့Paul and DC Soros Fellowship ပညာသင်ဆုကိုဒီနှစ်2024ခုနှစ်မှာရရှိလိုက်တာပါပဲ။တခါဖြစ်2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကလူငယ်တအူရတော့ရခဲ့ဒီပညာသင်ဆုကိုပထမဆုံးအချိန်ပြန်ရတာဖြစ်တယ်လို့မြန်မာစာတယ်စင်းသမားတယောက်အနေနဲ့ကတော့ကုကျော်ဆန်းလိုင်ကပထမဆုံးရရှိလိုက်တာပါ။ဒီပညာသင်ဆုရလိုက်တဲ့အတွက်အထင်ကြီးခေါင်းနဲ့တက္ကသိုလ်ကြီးမှလမ်းမဲ့ဩဂတ်စလကစပြီးတော့ PhD ဘွဲ့အတွက်ကျောင်းစာတက်ရတော့မှာပါ။
ကျွန်တော်ကတော့ဒီနိုင်ငံသိပ္ပံနဲ့ပေါ့နိုင်ငံသိပ္ပံနဲ့ဒီ Cornell University ရဲ့ဒီဒီမှာကြတော့ဒီ government department of government ပေါ့ဒါပေမဲ့တော့နိုင်ငံသိပ္ပံနဲ့အတူတူပဲဒီတချို့ဟာတွေကြတော့ government လို့ခေါ်တယ်တချို့ဟာတော့ political science ပေါ့ဆိုတော့အိမ်မှာကျွန်တော်ကနေပြီးတော့ဒီ4 semester မှာစမှာပဲပေါ့ဒီ scholarship နဲ့ပေါ့
ကိုကျော်ဆန်းလိုင်ဟာရခိုင်ပြည်နယ်မြောက်ဦးမြို့ကနွမ်းပါတဲ့ကြီးရွာငယ်လေးတစ်ခုမှာမွေးဖွားကြီးပြင်းခဲ့ပြီးမိဘတွေကလည်းအတန်းပညာမတက်ကြပါဘူးအခြေခံပညာကိုရခိုင်ပြည်နယ်ပရိတ်တာကျောင်းတစ်ခုမှာသူသင်ယူခဲ့ပါတယ်အခုချိန်မှာအမေရိကန်ပြည်ထောင်စုကအထင်ကြီးတက္ကသိုလ်ကြီးတစ်ခုမှာ PhD ဘွဲ့တက်ခွင့်ရမယ်လို့မမျှော်လင့်ခဲ့ပေမဲ့လို့လည်းငငယ်ကလေးကပညာတတ်တယောက်ဖြစ်ချင်တာကတော့သူ့ရဲ့အိမ်မက်ပါပဲလို့ကိုကျော်ဆန်းလိုင်ကပြောပြပါတယ်
။ပြောရရင်ကျွန်တော်ကဒီကျွန်တော်အိမ်ကပေါ့နော်ကျွန်တော်အဖေမေကအကြောင်းကမတက်ဘူးပေါ့နော်။ဒါတော့ကျွန်တော်ဆိုရင်ကျွန်တော်ရွာနာပတ်ဝန်းကျင်ကဆိုကျွန်တော်မေကဈေးရောင်းပါပေါ့နော်။ပြီးတော့ကျွန်တော်ကလေတန်းမှာဆိုတော့ကျွန်တော်တို့ရွာမှာကြာတော့၃တန်းပဲတက်လို့ရတယ်ပေါ့။လေတန်းဆိုတာနဲ့တခြားနေရာမှာဆောင်ဝေးသွားခေရတယ်ပေါ့နော်။တော်ရဲမှာကြတော့အဲ့ဟာဗာလဲမုံလာတန်းကြောင်းခွေပေါ့နော်အဲ့ရှင်ဆိုမုံလာတန်းကြောင်းခွေပဲရှိရပါဘူးအဲ့တော့လေတန်းတက်ပြီးပြီဆိုရင်ကျွန်တော်တို့မှာကြတော့အင်္ဂါလူတွေကပိတ်စမတက်နိုင်တော့ဘူးဟာပိတ်စလည်းမရှိဘူးပေါ့နော်ဒါဆိုရင်ကျွန်တော်ဒီအဲ့မှာကြတော့ပရာဟိတကြောင်းရှိရပေါ့နော်ပရာဟိတကြောင်းကိုပို့ပေးရပေါ့နော်အဲ့မှာကျွန်တော်ငါးတန်းကနေပြီးတော့ဈေးတန်းထိအောင်အောင်ကြောင်းတက်တာပေါ့အဲ့မှာပရာဟိတကြောင်းမှာခုံးကြောင်းမှာနေပြီးတော့ငါးတန်းကနေဈေးတန်းထိအောင်ကြောင်းတက်ခဲ့ရပေါ့အဲ့တော့ကျွန်တော်ကတော့အမေရိကန်တစ်ခုရှိရပေါ့နော်။ဘာရှိလဲဆိုတော့ဒီငါတရက်နိုင်ငံခြားကိုအကြောင်းတက်ရ။နိုင်ငံခြားဆိုတာဘယ်နိုင်ငံလဲမသိဘူးပေါ့။ဆိုတော့နိုင်ငံခြားမှာအကြောင်းတက်ရှင်တယ်ပေါ့။ အဲလိုပုံစံမျိုးတော့ရှိတာပေါ့ပြီးတော့အင်းကလူတွေကိုလည်းတောင်းပြီးအောင်လုပ်ပြရှင်တယ်ပေါ့နော်ပြီးတော့ကိုကလည်းပညာရေးကိုစိတ်ဝင်စားတယ်အလေးလိုက်ရတာလို့ပြီးတော့ပုံစံမျိုးပေါ့နော် explore လုပ်ရတာတော့အရင်စိတ်ဝင်စားတယ်ပေါ့နော်ပြီးတော့ဒီတောင်းဆက်တဲ့တာကငါ့အတွက်အကောင်းဆုံးဖြစ်မယ်ပေါ့အဲ့ရှိမှာပြန်ပြီးတော့ဆုံးဖြတ်လိုက်တာပေါ့
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းရင်ကပြည်တွင်းသတင်းတောက်တူဖြစ်တဲ့ကိုကျော်ဆန်းလိုက်ဟာသတင်းသမားတွေကိုဖမ်းဆီးဖိနှိပ်ဖိအားပေးတာတွေတိုးလာချိန်မှာတော့အင်းဒီချင်းထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ထိုင်းနိုင်ငံမှာနေထိုင်နေစဉ်အတွင်းအလွတ်သတင်းသမားတယောက်အနေနဲ့နိုင်ငံခြားသတင်းစာဆောင်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်မတွေရေးခဲ့တယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပါတယ်။လာတန်ကြာထိုင်းနိုင်ငံမှာနေခဲ့ပြီးတော့မှပညာရှင်တယောက်ဖြစ်ချင်တဲ့သူ့ရဲ့အိမ်မက်ကိုအောက်ထည့်ဖော်ဖို့အမေရိကန်ပြည်တော်စုကိုထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပြပါတယ်။ဒီလိုအိမ်မက်တွေကိုအောက်ထည့်ဖော်ဖို့ကြိုးစားနေချိန်မှာရဖို့ခက်ခဲလာတဲ့ Paul and Daisy Suresh Fellowship ပညာသင်စုချီးမြှင့်ခံရတာကသူ့အတွက်တော့အများကြီးအထောက်အကူဖြစ်စေတယ်လို့ကိုကျော်ဆလိုင်ကပြောပါတယ်။
အများကြီးထောက်ပြန်ပူးပြူးတယ်လို့ပြောလို့ရတယ်ပေါ့နော်ဒီမှာကဒီ scholarship ရတယ်ဆိုတော့ဥပမာ PhD debt program ရောက်တဲ့အချိန်မှာဒီမှာ scholarship ကတောင်းတာပေးရပေါ့အတိုင်းမဲ့တောင်းတာ scholarship ကရှောင်းနေစာကိုအပြည့်ပေးရပေါ့ဒီမှာပေးပြီးမဲ့သူက GATA ဆိုတာရှိရပေါ့နော် teaching assistant လုပ်ရတာတော့ဒီ graduate assistant ဆိုတဲ့ဒီမှာ research assistant လုပ်ရတာတော့အဲ့လိုပုံစံမျိုးနဲ့ပါတာပေါ့နော်တောင်းတာကျွန်တော်ကတော့ full scholarship နဲ့နှစ်နေရတယ်အဲ့လိုပုံစံမျိုး GATA နဲ့လင်းနေလုပ်ရမယ်ပေါ့နော်ဒါပေမဲ့ဒီ scholarship ရတော့တော့ကျွန်တော်က GATA ကလေးနှိပ်လုံးစီရမလို့တော့ပေါ့ကျွန်တော်ကနှစ်နှိပ်ပဲလုံးရတော့မယ်ကျောင်းက scholarship တစ်ခု2နှိပ်ရယ်ဒီက scholarship 2နှိပ်ရယ်ဆိုတော့လေးနှိပ်စာကကျွန်တော်ရဲ့စာရယ်ကျွန်တော်လို့ရှင်တဲ့ဟာပေါ့အတိအကဖော်ကတ်ထားပြီးတော့လုံးလို့ရသွားတယ်ဆိုတော့သဘောဖြစ်တာပေါ့ဒါကအမှန်ပြောရရင်ဒီမှာ American မှာအရင်ရှားတယ်ပေါ့နော်အဲ့လိုပုံစံမျိုးဒီ PhD program မှာလေးနှိပ်ကိုဘာမှဒီပုံစံမျိုးစာပဲနဲ့ဒီကိုလို့ရှင်တာတဲ့ဒီစာရေးတာတော့ဖြစ်ဖြစ်ပေါ့နော်အဲ့လိုပုံစံမျိုးတောက်လျှောက်ကိုလို့ရှင်တဲ့ဟာလုံးရတယ်ဆိုတဲ့ဟာကတော့အရင်ရှားတယ်လို့ပြောလို့ရတယ်ဆိုတော့အရင်အထောက်အကူပြုတာပေါ့
ပညာကိုခက်ခက်ခဲခဲရအောင်သင်ယူခဲ့ရတဲ့သူတယောက်အနေနဲ့တခြားသောပညာရေးအခွင့်အလမ်းနည်းပါးသူတွေပညာသင်ခွင့်မရတဲ့လူငယ်တွေကိုတစ်ချိန်မှာပြန်ပြီးတော့ကူညီပေးသွားခြင်းနဲ့လို့လည်းကိုကျော်ဆန်းလိုက်ကပြောပါတယ
်ကျွန်တော်ကောင်းထင်မှာ prosperity နဲ့ထားထားရပေါ့နော်ကျွန်တော်ဒီ6နှစ်အတွင်းမှာတောင်းပြီးအောင်လုပ်မယ်ပေါ့အဲ့တော့ဒီပြီးအောင်လုပ်ပြီးမှပဲဒုတိယတစ်ဆန့်နေတဲ့တော့ကျွန်တော်ကဒီဘယ်လိုပြောမလဲဆိုတော့တောင်းလို့ရှင့်တယ်ပေါ့နော်ဟိုမှာဒီတက္ကသိုလ်တစ်ခုလို့ပုံစံမျိုးဒီကိုဒေသမှာပေါ့နော်ဘလိုပုံစံမျိုးတောင်း education assessment ရတဲ့လူတွေလို့ပုံစံမျိုးကိုကျုံထားတဲ့ပုံစံမျိုးမဖြစ်ရအောင်ပေါ့နော်ပရိသတ်ကငါစ조사ခဲ့ရပဲ mainly ဒီလိုပုံစံမျိုး조사ဆိုတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကဒီ lunch အဲ့လိုပုံစံမျိုး lunch ပေးပြီးတော့ကိုလိုခဲ့တဲ့ကိုရတဲ့ education assess ကိုအဲ့လိုပုံစံမျိုးအာလုံးပေးရှင်တာတော့စစ်ဆန်တာတော့ငွေကလေးကရှိရပေါ့နော်ငွေလေးကရှိရဒီကြောင်းတစ်ကြောင်းတော့လုံးရှင်တယ်ပေါ့နော်ဒီဥမာ2035မှာတိုင်ခံလောက်ပေါ့အာဒါကတော့ကျွန်တော်ရဲ့ second plan ပေါ့နော်ဒါတော့ဖြစ်လာနိုင်မလားမဖြစ်လာနိုင်ဘူးလားဆိုတဲ့ဟာကကြတော့လက်ရှိကျွန်တော်ဘယ်လိုပုံစံမျိုးစ조사မလဲပေါ့နော်ဘယ်လောက်ထိအောင်ကျွန်တော်ရောက်နိုင်မလဲဆိုတဲ့အပေါ်မှာတော့အများကြီးမုန်တေပါလိမ့်မယ်လို့ကျွန်တော်ကတော့မြင်တာပေါ့
မိခင်ပြည်တော်စုကိုဒုက္ခတွေဖြစ်ရောက်လာပြီမဲ့အားငယ်စရာမလိုပဲ